သုံးတဲ့ mobile လက်ကန်ဖုန်းတွေမှာလေလုံခြုံရေး hardware ကြီးရှိနေတော့မယ်တဲ့ကိုသားညုံကြီ
း Google ကအဲ့ဒီ hardware အတွက်လောလောလတ်တုန်းကပဲလုံခြုံရေး update လုပ်ထားတာမဟုတ်ဘူးလားမဆင်မြပ
ါလုပ်တယ်လုပ်ပြီးတာမှကိုမလုံခြုံသေးဘူးလို့ computer လုံခြုံရေးကုမ္ပဏီ Exodus Intelligence ကဒီကြွမ်းကျင်တဲ့သူတွေကပြောတာရှင် Google update လုပ်ပြီးတော့ပြင်ထားတဲ့ hardware ကိုကြွမ်းကျင်တဲ့သူသူတေတီတွေကစမ်းကြည့်တာမှလုံခြုံမှုမရှိသေးဘူးဆိုတာကိုသွားတွေ့တယ်လေAndroid စနစ်နဲ့ဖုန်းတိုင်းမှာရှိနေတဲ့ Stage Fright လို့နာမည်ပေးထားတဲ့လုံခြုံရေး hardware ကိုအပြည့်အဝမပြည့်နိုင်သေးတာကိုသူတို့ကစမ်းသပ်တွေ့ခဲ့ရတာတဲ့တခြားမတမာတဲ့ရည်ရွယ်ချက်ရှိသူတိုင်းကဒါကိုအခွင့်အကောင်းယူနိုင်တယ်လို့ Exodus Intelligence ရဲ့ blog post မှာရေးထားတာလေ
Stage Fright လုံခြုံရေး hardware ကြီးရှိနေတာကိုဇူလိုင်လတုန်းကမှလူသိရှင်ကြား Google ကနေပြီးတော့ထုတ်ပြောခဲ့တာမဟုတ်လားဗျ Malware ထည့်ထားတဲ့ဒီ video message မျိုးကို Android ဖုန်းတွေစီကိုပို့လိုက်တာနဲ့အဲ့ဒီ message ကိုဖွင့်ဖွင့်မဖွင့်ဖွင့်online တခု hacker တွေကအဲ့ဒီဖုန်းရဲ့ကင်မရာတို့နောက်စကားပြောတဲ့ microphone တို့ mobile application တို့ကိုအဝေးကနေပြီးတော့လှမ်းပြီးတော့ထိန်းချုပ်နိုင်တယ်။ဖုန်းထဲကအချက်လက်တွေကိုလည်းအဝေးကနေပြီးတော့လှမ်းပြီးတော့ခိုးယူနိုင်တယ်။ဒါကြောင့်မို့အဲ့ဒီ hardware ကြီးကိုပြင်ပမယ်ဆိုပြီးတော့ဂရီးပေးခဲ့တာပဲလေ
။ Symphorium ဆိုတဲ့ online လုံခြုံရေးကုမ္ပဏီကြီးသွားတွေ့တဲ့အဲ့ဒီလုံခြုံရေး hardware ကြီးကမြန်မာနိုင်ငံအပါအဝင်ဒီ Android စနစ်ကိုသုံးနေကြတဲ့ mobile လက်ကင်ဖုန်းတိုင်းမှာတက်ရောက်မှုရှိနေတယ်။ဒီကဘာလုံးအတိုင်းတာနဲ့ဆိုလို့ရှိရင်တော့ Android ဖုန်းပေါင်း3000လောက်ကိုအကျုံးဝင်နေလို့ Android စနစ်ဖုန်းထုတ်တဲ့ Samsung တို့ LG တို့ Google တို့ကဒီပုံမှန်လုံခြုံရေး update တွေလုပ်ပါမယ်ဆိုပြီးတော့အကြေညာခဲ့ရတာလေ Google ကုမ္ပဏီကဒီပြောထားတဲ့အတိုင်းလုံခြုံရေးဘိုင်းကိုပြင်ခဲ့ပြီမဲ့အဲ့ဒီပြင်တာကလည်းမလုံခြုံသေးပြန်ဘူးလို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပ
ါ Google ကုမ္ပဏီကထွင်ထားတဲ့ Android စနစ်3ဖုန်းတွေတင်းမှာ Samsung ရဲ့လက်ကင်ဖုန်းတွေကအရေးအတွက်အများဆုံးပဲဗျSony တို့ HTC တို့ Huawei ကုမ္ပဏီတွေကထုတ်တဲ့ဖုန်းတွေဆိုရင်လည်း Android စနစ်ကိုပဲသုံးကြတယ်။အဲ့ဒီကုမ္ပဏီတွေကလည်းသူတို့ရဲ့ဖုန်းတွေအတွက်လုံခြုံရေး update တွေကိုအဆင်ပြေတယ်လို့လုပ်သွားပါမယ်လို့တော့ပြောထားတာပဲ
။ Android စနစ်သုံးတဲ့ဖုန်းတွေကဒီ Apple ရဲ့ iPhone တို့ဒီ BlackBerry ဖုန်းတို့နဲ့လုံခြုံရေးဘိုင်းမှာတော်တော်လေးကွဲတယ်ရှင်။အဓိကအချက်က Android Operating System စနစ်က Open Source ဖြစ်နေတယ်။အဓိပ္ပာယ်ကတော့ဒီ Mobile လက်ကင်ဖုန်းစနစ်တွေလဲပတ်နိုင်တဲ့ Android စနစ်ကို Google ကအခမဲ့ထွင်ထားတာ။အဲ့ဒါကိုမှဒီလက်ကင်ဖုန်းထုတ်တဲ့ Samsung တို့ LG တို့ HTC တို့လိုကုမ္ပဏီတွေကအဲ့ဒီ Android စနစ်ကိုသူတို့ရဲ့လက်ကင်ဖုန်းတွေနဲ့ကိုက်အောင်လို့ထပ်ပြီးတော့ပြင်ဆင်ပြီးတော့မှသူတို့ရဲ့ဖုန်းတွေထဲမှာထည့်သုံးတာပါ
Apple နဲ့ BlackBerry တို့ကြတော့ဖုန်းလည်ပတ်တဲ့စနစ် software ဘိုင်းရောလက်ကင်ဖုန်း hardware ဘိုင်းမှာသူတို့ကပဲလုပ်တော့လုံခြုံရေး update လုပ်ဖို့လိုရဆိုရင်လည်းအဆင်ပြေသွားနေကြမှာမလို့ software update လုပ်ဖို့လိုတယ်လုပ်ပါဆိုပြီးတော့ဖုန်းခိုင်ထားတဲ့သူတွေစီကိုတည့်ရိုက်လှိုင်းပြီးတော့အသိပေးလိုက်တာပဲ
Android တွေကြတော့အဲ့လိုမျိုးမဟုတ်ဘူးAndroid ဖုန်းလို့ပြောပေမဲ့ဒီထုတ်တဲ့ဖုန်းကုမ္ပဏီပေါ်ကိုလိုက်ပြီးတော့ Android စနစ်ကကွဲသွားတယ်။လုံခြုံရေးပိုင်းဆိုင်ရာ update အပိုင်းမှာကြတော့လေ Google ကပို့ပြီးတော့မှလုံခြုံအောင်ပြင်ဆင် update လုပ်ပြီးသွားလို့ရှိရင်ဖုန်းကုမ္ပဏီတွေကိုပေးလိုက်တယ်။ဖုန်းကုမ္ပဏီတွေကလည်းသူတို့လက်ကင်ဖုန်းတွေအတွက်ကိုတင့်တော်မဲ့ update တွေကိုထပ်လုပ်ပြီးတော့ဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေကိုအသိပေးလိုက်တယ်။အဲ့ဒီဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေဥပမာအဖြစ်မြန်မာနိုင်ငံမှာဆိုရင်တော့ဒီ Uredu တို့ Tylenol တို့လိုမျိုးဖုန်းကုမ္ပဏီတွေကနေမှတဆင့်လက်ကင်ဖုန်းပိုင်ရှင်တွေကိုအကြောင်းကြားတာမျိုးဆိုတော့အဆင်ဆင်ဖြစ်နေတယ်။အဲ့ဒါကြောင့်မလို့ Stage Fright လိုမျိုးလုံခြုံရေး hardware ကြီးရှိနေပေမဲ့လုံခြုံရေး update လုပ်ဖို့အခြေအနေမပေးတဲ့ဖုန်းတွေစမ်းကြည့်ပြီးတော့ရှိနိုင်တယ်လို့ UK ထုတ်တဲ့ Guardian သတင်းစာကြီးရဲ့ IT ဆောင်းပါးထဲမှာထောက်ပြထားတယ်လေ။
ဖုန်းကုမ္ပဏီတွေကသူတို့ရဲ့ဖုန်းတွေထဲမှာ Android စနစ်ကိုအခြေခံသုံးပြီးတော့တခြား software တွေကိုလည်းထပ်ဖြည့်ထားကြတာပါ။အဲ့ကြောင့်လူညွေးပိုင်းဆိုင်ရာအပြောင်းလဲတစ်ခုခုလုပ်မယ်ဆိုရင်လွယ်လွယ်လုပ်လို့မရတယ်လို့အချိန်ပေးရတာကိုလည်းကျွမ်းကျင်သူတွေကထောက်ပြပါရယ
် Google ရဲ့ဒီ Android လုံခြုံရေးဆိုင်ရာအကြီးအကဲ Adrian Ludwig ကတော့သူတို့ရဲ့လုံခြုံရေး hardware ကြီးကိုရအောင်ပြင်ပါမယ်လို့ကတိပေးထားပါရယ်သူ့ရဲ့အပြောအတိုင်းဆိုလို့ရှိရင်တော့ software တစ်မျိုးနဲ့ update လုပ်တဲ့ကမ္ဘာပေါ်မှာအရေးအတွက်အများဆုံး update လုပ်တာဖြစ်ပါလိမ့်မယ်လို့ဆိုရယ် update လုပ်တာရယ်မဟုတ်ဘဲနဲ့ဒီ Android စနစ်ကိုပို့ပြီးတော့မှလုံခြုံစိတ်ချရအောင်လို့ Google ကစ조사သွားမယ်malware လို့ယူဆရတဲ့ application တွေကိုဖုန်းတွေထဲကိုမရအောင်လို့ကြိုတင်တားနိုင်တာမျိုးတွေလောက်အောင်စူးစမ်းနေတယ်လို့ Adrian Ludwig ကဒီ August လဇန်ပိုင်းကပဲ Las Vegas မှာလုတ်သွားတဲ့သတင်းအချက်လုံခြုံရေးဆိုင်ရာ Black Hat ညီလာခံကြီးမှာပြောသွားတာပဲရှင
် software တွေကိုမတမာတဲ့နည်းတွေနဲ့အသုံးချလို့ရအောင်နည်းသစ်မျိုးစုံနဲ့အဆက်မပြတ်တိုက်ခိုက်ခံရတဲ့အတွက်လုံခြုံရေး hardware တွေကိုအများဆုံးပြင်နေအောင်လုပ်တာက Samsung ပစ္စည်းတွေအကာအကွယ်ရှိနေဖို့အတွက်အရေးကြီးပါတယ်လို့ Samsung ကုမ္ပဏီကလည်းပြောခဲ့ပါတယ်
လက်ကင်ဖုန်းတွေဆိုတာကဒီအိတ်ဆောင်ကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတယ်ဒီနေ့ခေတ်မှာမရှိမဖြစ်လိုလာတဲ့အသုံးဆောင်တစ်ခုလိုဖြစ်လာနေတယ်နောက်အိတ်ထဲမှာပဲဒီကိုယ့်ရဲ့အီးမေးတွေဗန်စရင်းတွေကိုယ့်ရဲ့ကိုယ်တိုင်အချက်လက်တွေအားလုံးနဲ့ချိတ်ထားတဲ့အခါကျတော့လုံခြုံနေဖို့ကတိတ်ကိုအရေးကြီးပါတယ
်နောက်ဒီလက်ကင်ဖုန်းကံကြသူတွေတဲ့ Android စနစ်3လက်ကင်ဖုန်းပန်ရှင်ရေတွက်ကကဘာပေါ်မှာအများဆုံးပဲ80ရာခိုင်နှုန်းလောက်ရှိနေတဲ့အခါကျတော့အခုလိုမျိုးလုံခြုံရေး hardware ကြီးရှိနေတဲ့ပုံမှာအခွင့်ကောင်းယူအသုံးချမဲ့သူတွေရဲ့အနေကလည်းစိုးရိမ်ကြပါ လုံညုံဟာကွက်ရှိနေတယ်ဆိုပေမဲ့အခုချိန်ထိတော့ Android Phone တွေရဲ့လုံညုံပြဿနာကြီးကြီးမားမားရှိသေးပါဘူးလို့ Google ကုမ္ပဏီကတော့ပြောနေပါတယ
်ဘလို့ပဲဖြစ်ဖြစ်ဒီ Android စနစ်နဲ့လက်ကင်ဖုန်းကင်ထားသူတိုင်းအတွက်အရေးအကြီးဆုံးကဖုန်းလုံခြုံရေးနဲ့ပတ်သက်လို့ update လုပ်လို့ရပါပြီလို့ဖုန်းကုမ္ပဏီတွေကအသိပေးလာရင်တော့ချက်ချင်းသာလုပ်ပြီးတော့ကိုယ့်ရဲ့ဖုန်းလုံခြုံရေးကိုကာကွယ်နိုင်ပါရဲ့ရှင်